မြန်မာနိုင်ငံသူအိမ်အကူတူကိုအစာငတ်ထားပြီးတော့ကိုထိလက်ရောက်နှိပ်စက်တဲ့အပြင်နောက်ဆုံးတပ်ပြစ်လိုက်တဲ့အထိပြစ်မှုကျူးလွန်ခဲ့တဲ့စင်ကာပူနိုင်ငံကအမျိုးသမီးတယောက်ကိုစင်ကာပူတရားရုံးကအင်္ဂါနေ့မှာထောင်ဒဏ်အနှစ်30ပြစ်ဒဏ်ချလိုက်ပါတယ်။ဒါဟာပြစ်ဒဏ်ပေးထိုက်တဲ့အဆိုအဆုံးလူတန်မှုတစ်ခုဖြစ်တယ်လို့တရားသူကြီးကပြောပါတယ်။စင်ကာပူမှာစီးရတဲ့တိုင်းပြည်တွေကနေရောက်လာတဲ့အိမ်အကူပေါင်း2သိန်းခွဲလောက်ရှိပြီးတော့ဒီလိုနှိပ်စက်ညှဉ်းပန်းတဲ့တဲ့ရင်တွေပုံမှန်လုပ်ကြနေရတာပါ။အိမ်ထဲမှာတပ်ထားတဲ့ CCTV ကင်မရာမှာတွေ့ရတဲ့ပုံရိပ်ထက်ကနေအသက်24နှစ်အရွယ်မြန်မာနိုင်ငံသူပိုင်နန်ဒွန်ညီမျိုးစုံနဲ့နှိပ်စက်ခံရတာကိုတွေ့ရပါတယ်။အိမ်ရှင်အမျိုးသမီးကေရာတီရီမူရူဂါရန်ကအိမ်ကူမင်းကလေးကိုတနင်္လာလဲပင်ညစ်တာတပြက်စီယိုးနဲ့ရိုက်တာအပြင်မီးပူနဲ့ကတ်တာတွေလည်းရှိတယ်လို့တရားရုံးဆွေစတန်းတွေမှာတွေ့ရပါတယ်။အဲ့ဒီလိုနိုင်ပေါင်းများစွာအဆက်မပြတ်နှိပ်စက်ညှဉ်းပန်းမှုကြောင့်2016ခုနှစ်ဇူလိုင်လမှာပိုင်နန်ဒွန်တည်ဆုံသွားပါတယ်။အခြားဆွဲချက်ပေါင်း89ခုနဲ့ပါတရားရင်ဆိုင်နေရတဲ့အသက်40နှစ်အရွယ်ကေရာတရီကယူသက်မှုအပါအဝင်ပြစ်မှု28ခုမှအပြစ်ရှိကြောင်းဖေဖော်ဝါရီလမှာထပ်ဆိုခဲ့ပါတယ်။အသက်၄နှစ်အရွယ်သမီးတစ်ယောက်နဲ့တနစ်သားအရွယ်သားတစ်ယောက်ရှိတဲ့ကေရာတရီတို့ဇနီးမောင်နှံကမြမအိမ်အကူကို2015ခုနှစ်မှာငှားရမ်းခဲ့တာပါ။ကေရာတရီကအိမ်အကူကိုနှိမ့်စဉ်အချင်းချင်းနှိမ့်ဆက်ပြီးတော့တခါတလေအသက်60နှစ်အရွယ်သူ့အမေလည်းဝင်ပါလာတတ်တယ်လို့တရားရုံးဆာရွက်စာရမ်းတွေမှာတွေ့ရပါတယ်။တညာ9နာရီပဲအိတ်ခွင်ရတဲ့အိမ်ကူပိုင်နန်ဒွန်ဟာအစာဝဝမစားရတဲ့အတွက်လဲတည်ဆုံတဲ့အချိန်မှာကိုယ်အလေးချိန်53ပေါင်ပဲရှိပါတယ်။